အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအနေနဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာပေါ်လွင်အောင်တက်တည်ပြတဲ့အနေနဲ့ပြည်ထောင်စုနဲ့အခမ်းအနားကိုပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့ပင်လုံမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်။ဒါ့အပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေမှာလည်းလက်ရှိသမ္မတဦးသိန်းစိန်အစိုးရနဲ့အစိုးရအသစ်ဖြစ်လာမဲ့ NLD ပါတီတို့ကလည်းဒီကနေ့ကြာရောက်တဲ့69နှစ်မြောက်ပြည်ထောင်စုနဲ့အခမ်းအနားကျင်းပခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုရင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုမှာအဓိကသမိုင်းမှတ်တမ်းတစ်ခုဖြစ်ခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာဟာဒီကနေ့ဆိုရင်69နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်။တောင်တန်းပြည်မှာပူးပေါင်းမှုစာချုပ်ချုပ်ဆိုခဲ့တဲ့ချမ်းပြည်နယ်ပင်လုံမြို့မှာဒီကနေ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလူငယ်တွေကဦးဆောင်ပြီးတော့69ကြိမ်မြောက်ပြည်ထောင်စုနှစ်အခမ်းအနားကိုကျင်းပခဲ့တယ်လို့ NLD ပါတီလွိုင်းလင်းခရိုင်ဗနာရေးမှူးဦးရဲလိုင်က VOA ကိုပြောပါတယ်
ဒီကျွန်တော်တို့အဖွဲ့ချုပ်လူငယ်တွေကနေဘိုးလူငယ်တွေဦးစီးကျင်းပတဲ့ပေါ့69ကြိမ်မြောက်ပြည်တော်စုနေ့အခမ်းအနားပေါ့တန်းသားပေါင်းစုံကျွန်တော်တို့ဒီအကတွေနေပေါ့ပြည်တော်စုနေ့မှာအခမ်းအနားကိုကျွန်တော်၆တိုင်အလေးပြုတယ်ကျွန်တော်တို့အဖွဲ့ချုပ်ကခေါင်းဆောင်သူကြီးဥက္ကရာရဲ့တုံဝန်လာဖတ်တယ်နောက်ကြတော့ချင်းညာသန်းဖတ်တယ်ပေါ့ဗျာအန်ကယ်ဥရန်သားမြင့်ဖတ်သွားတယ်နောက်ကြတော့အဲဦးညီဘူးဖတ်သွားတယ်ပေါ့နော်ဦးညီဘူးကချင်းညာသန်းဖတ်တယ်အန်ကယ်ဥရန်သားမြင့်ကဥက္ကရာရဲ့တုံဝန်လာဖတ်တယ်ပေါ့ဟုတ်
မြန်မာဒီမိုကရေစီအဖွဲ့ချုပ်ဗဟိုလူငယ်တွေဦးဆောင်ပြီးပြည်ထောင်စုနဲ့အခမ်းအနားကိုပင်လုံမြို့မှာကျင်းပတာဟာအခုဆိုရင်ဒုတိယအကြိမ်မြောက်ဖြစ်တယ်လို့သူကပြောပါတယ်။ NLD ပါတီကပင်လုံမြို့မှာအခုလိုပြည်ထောင်စုနဲ့အခမ်းအနားကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ဦးရဲလိုင်ကအခုလိုဆက်ပြောပါတယ်
။အဓိကတော့ကျွန်တော်တို့ပင်လုံစာချုပ်ပါတဲ့ဒီ Federal ကိစ္စပေါ့ပြည်ထောင်စု Federal ဖြစ်ဖို့အကိစ္စကိုဒါကျွန်တော်တို့ကဟိုပြက်တည်ကြခြင်းတဲ့သဘောပေါ့နော်။အဲအဓိကတော့ဒီကိစ္စကိုရည်ရွယ်တာပေါ့
69နှစ်မြောက်ပြည်ထောင်စုနှင့်နိုင်ငံတော်အစ်စ်အခမ်းအနားတွေကိုနေပြည်တော်နဲ့ရန်ကုန်မြို့တွေမှာလည်းဒီကနေ့ကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့ရွှေကုန်းတိုင်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဌာနချုပ်မှာကျင်းပခဲ့တဲ့ပြည်ထောင်စုနှင့်အခမ်းအနားကိုတော့ပါတီနာယကဦးတင်ဦးဦးဆောင်ကျင်းပခဲ့ပြီးတော့နိုင်ငံတကာကတန်တမာနေလည်းတက်ရောက်ခဲ့ကြပါတယ်။ဒီအခမ်းအနားကိုတော့ NLD ပါတီဥက္ကဋ္ဌတော်စန်းစုကြည်ကတဝန်တော်ပေးပို့ခဲ့ပြီး27ရာစုပင်လုံညီလာခံဖြစ်ပေါ်လာအောင်ကြိုးပမ်းဖို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်လာအောင်သွေးစည်းညီညွတ်ကြဖို့တိုက်တွန်းသွားခဲ့ပါတယ်။ဒါပြင်မျိုးသားညီညွတ်စေရေးဖြစ်မြောက်ဖို့ပြည်တွင်းပဋိပက္ခတွေချုပ်ငြိမ်းဖို့ပြည်ထောင်စုစိတ်ဓာတ်တွေခိုင်မာတန်ဆွမ်းလာအောင်လုပ်ဖို့လဲဒေါက်ဆန်းစုကြည်ရဲ့တဝန်လာထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရပြီးမကြာခင်ကာလမှာအစိုးရဖွဲ့တော်မဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းပဋိပက္ခချုပ်ငြိမ်းရေးအတွက်ပြောဆိုနေပြီးမဲ့ဘယ်လိုပုံစံနဲ့လှုပ်ဆောင်သွားမယ်ဆိုတာကိုတော့အတိအကျထုတ်ပြန်ကြေညာထားခြင်းမရှိပါဘူး။နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုနဲ့အခမ်းအနားကိုတော့သမ္မတဦးသိန်းစိန်တဝန်တော်ပေးပို့ခဲ့ပြီးတော့အဲ့ဒီတဝန်တော်အတွင်းမှာတော့ရေကောက်ပွဲအောင်မြင်ကျင်းပပြီးအစိုးရတစ်ကိုနိုင်ငံရဲ့အနာဂတ်ကိုတိမ်မွေ့ညင်သာစွာလွှဲပြောင်းပေးဖို့အစီအစဉ်နေတာမကြသေးခင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အပြစ်ခတ်ရစဲရေးစာချုပ်ချုပ်နိုင်ခဲ့ပြီးပြည်ထောင်စုအစ်စ်ငြိမ်းချမ်းရေးညီလာခံကျင်းပနိုင်ခဲ့တာတွေကိုဖော်ပြထားပါတယ်။ဒါမဲ့လည်းမြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ဟာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေုံပဲဖြစ်ပြီးတော့တိုင်းနိုင်ငံလုံးအပြစ်ခတ်ရစဲရေးအစဉ်ရောက်ပြီလို့ပြောလို့မရသေးပဲဖြစ်နေပါတယ်။NLD ပါတီဘက်ကတော့သူတို့အစိုးရလက်ထက်မှာတနိုင်ငံလုံးအပြစ်ခတ်ရစရေးဖြစ်လာအောင်လှုံ့ဆော်သွားမယ်လို့ဒီကနေ့ပြည်ထောင်စုနဲ့အခမ်းအနားမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ